လက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တကူဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေဟာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းပိုးပြီးတော့ဆိုးရွားလာနေတဲ့အကြောင်းလဲအဲ့ဒီလူ့အခွင့်အရေးအဖွဲ့ကသတိပေးထားပါတယ်။မက်ခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်။
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြပခါတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝဝခံစားနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်လက်ရှိမြန်မာအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေသည် Laura Hing ကပြောပါတယ်
We've seen the current government and obviously the previous administration and the same thing make efforts to obviously convene the nationwide peace process.
လက်ရှိအစိုးရလက်ထက်မှာရောပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်တုန်းကပါနိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်ခဲ့ကြတာတွေရှိပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လို့တကယ့်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျမတို့မတွေ့ရသေးပါဘူး။လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံနေရတာတွေအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ။
ပြည်ခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းငြိမ်းချမ်းရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပြပခါတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနှစ်တာကာလအတွင်းအခြေအနေပိုပြီးတော့ကျင်းမာလာခဲ့တယ်လို့လည်း Laura Hing ကပြောပါတယ်
။ Myanmar is undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military.
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့တာမှန်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲ။ဒါကြောင့်စစ်တပ်ကိုအယက်သားအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သေး၍စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသေးတော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အယက်သားတွေလည်းဒုက္ခရောက်နေကြအောင်ပါပါရှင်။
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲသားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ထားနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာဆတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုရွာကအမျိုးသားလူငယ်18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ရနဲ့တပ်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ခဲ့တဲ့မေလတုန်းကလည်းဒီရှမ်းပြည်နယ်မှာဒေသခံအရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှင်းပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးဟာလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါရယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများဆုံးရက်ဆိုင်ဖို့ပြပခမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်
။ Our first call and it's both to the military and to the ethnic armed groups is to stop the violence.
and to ensure the protection of the တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါကျမတို့တောင်းဆိုချင်တာကတော့အကြမ်းဖက်တိုက်ခိုက်တာတွေရပ်ပါပဋိပက္ခတွေကြောင့်ဒုက္ခရောက်ကြရသူတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ပါတယ်ရက်သားအစိုးရအနေနဲ့ကစစ်တပ်နဲ့စစ်တပ်ရဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်တာမရှိသလောက်ပါပဲ။ကျမတို့အဓိကစိုးရိမ်တာတစ်ခုကတော့လူသားချင်းစာနာမှုအကူအညီတွေရရှိဖို့နဲ့အကူအညီတွေကိုလိုအပ်သူတွေစီဖြန့်ဝေပေးခွင့်ရဖို့ပါပဲ။အဲ့ဒီလိုပြောင်းလဲတွေဖြစ်လာဖို့လိုအပ်ပါတယ်။ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အကူအညီတွေခိုးလုံရနေရာတွေနဲ့ကာကွယ်စောင့်ရှောက်မှုတွေရဖို့လိုအပ်ပါတယ်။ဒါကတော့အစိုးရကိုကျမတို့ကအဓိကတိုက်တွန်းနေတဲ့အချက်တွေပါပဲရှင်။
မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခါတွေကြောင့်အိုးရေဆွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တသိန်းနီးပါးရှိပြီးတော့ဒီပြည်ပခါတွေအတွင်းမှာနှစ်ဖက်တပ်ဖွဲ့တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကြောင့်ကလင်းငယ်တွေအပါအဝင်အရက်သားတွေအများအပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစင်ကစားမှာဖော်ပြထားပါတယ်အရသာပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါအိုးဝင်ဆုံခွာထွက်ပြေးရမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေ All the civilians suffer conflict displacement and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစင်ခံစားထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်